မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ရဲ့စစ်လက်နက်ပစ္စည်းဝယ်ယူရေးအတွက်အဓိကဝင်ငွေလမ်းကြောင်းတစ်ခုဖြစ်နေတဲ့ရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းတွေကိုပိတ်ဆို့ရေးယူဖို့နဲ့ကုလသမဂ္ဂမှာမြန်မာနိုင်ငံကိုယ်စားလှယ်အဖြစ်သံမကြီးဦးကျော်မိုးထွန်းဆက်လက်ထားရှိရေးအတွက်အမေရိကန်အစိုးရအနေနဲ့လှုံ့ဆော်ပေးဖို့တောင်းဆိုတဲ့အနေနဲ့ပြီးခဲ့တဲ့စနေနေ့စက်တင်ဘာလ10ရက်နေ့မှာဝါရှင်တန် DC တဝိုက်ကအဝေးရောက်မြန်မာဒီမိုကရေစီအင်အားစုတွေအမေရိကန်သမ္မတအင်ဘူရောရှိမှဆန္ဒပြတောင်းဆိုခဲ့ပါတယ်မြန်မာရင်နိုင်တဲ့သဘာဝတမ်းဝေလုပ်ငန်းကိုပိတ်ဆို့ရေးယူဖို့အမေရိကန်လွှတ်တော်ကတောင်းဆိုနေပေမဲ့အုပ်ချုပ်ရေးအပိုင်းကလှုံ့ဆော်ဖို့လိုနေသေးတဲ့အတွက်သမရအိမ်ပြူတော်ရှိမှလာရောက်ဆန္ဒပြတာဖြစ်တယ်လို့ဦးဆောင်သူတူဦးဖြစ်တဲ့ကိုရင်အေးကပြောဆိုခဲ့ပါတယ်။ဟုတ
်တယ်လို့တော့အဲ့လိုကလည်းတောင်းဆိုနေပြီ။ဒါပေမဲ့ကျွန်တော် Biden Administration ကအခုဒီမစသေးဘူး။အဲ့တော့ကိုကျွန်တော် State Department လည်းမကြားပြတော့ပြောတယ်။ဒါပြောတဲ့အခါမှာလည်းသူတို့ကတော့ဒီ MOG စာချင်းကသူတို့အနေနဲ့ research လုပ်နေပါတယ်။အဓိကပြည်သူလူထုကိုမထိခိုက်ပဲတို့လိုရမယ်နီလာရှာနေပါတယ်ဆိုတော့မျိုးပြောတယ်။ဆိုတော့ကျွန်တော်တို့အဲ့တို့ထပ်ပြီးတော့ PR ပေးတဲ့အနေနဲ့ကျွန်တော်သမ္မတဂျိုးပိုင်လည်းကျွန်တော်ဒီကတောင်းဆိုတာဖြစ်ပါတယ်။
အာဏာသိမ်းစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းဖြစ်နေတဲ့ရေနံနဲ့သဘာဝတန်းငွေလုပ်ငန်းပေါ်ပိတ်ဆို့ရေးယူဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာန State Department နဲ့ကိုမြန်မာဒီမိုကရေစီအင်အားစုတွေကတိုက်တွန်းတာတွေရှိသလိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလည်းလေ့လာနေတယ်လို့တုံ့ပြန်ပြောဆိုကြောင်းကိုရင်အင်းကပြောဆိုခဲ့ပါတယ်။စနေနေ့ကဆန္ဒပြပွဲမှာတရုတ်ပြည်ရှင်ချမ်းပြည်နယ်ကလူ့အခွင့်အရေးချုပ်ဖောက်ခံရတဲ့ဝီဂါမွတ်စလင်တွေနဲ့အတူပူးပေါင်းဆန္ဒပြခဲ့တာဖြစ်ပြီးအင်အားရာခိုင်နှုန်းရှိခဲ့တယ်လို့ကိုရင်အင်းက VOA ကိုပြောဆိုခဲ့ပါတယ်။